ရုတ်နိုင်ငံရှင်ချင်းပြည်နယ်ကထုတ်လုပ်တဲ့ချီတဲ့ပစ္စည်းနဲ့ခန်းကျင်သည့်ထွက်ကုန်တွေကိုအမေရိကန်နိုင်ငံနဲ့တင်သွင်းခွင့်မပြုဘဲပိတ်ပင်ထားတာကိုပြန်ရုပ်သိမ်းပေးဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်
။美方应尊重基本事实，立即撤销错误决定。
အမေရိကန်တို့အနေနဲ့မှားယွင်းတဲ့စွန့်ပြတ်ချက်ကိုပြန်ပြင်သင့်ကြောင်းရှင်ချင်းပြည်နယ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝေရောက်ဆွတ်ဖက်နေတာကိုရပ်ဆိုင်သင့်ကြောင်းတရုတ်နိုင်ငံကြ ాయి ကူကြီးဌာနပြောခွင့်ရာဇောင်လီချန်းကပြောပါတယ်။တရုတ်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့ကုန်သက်ကာကိုကာကွယ်ဖို့နဲ့အချုပ်အခြာအာဏာကိုကာကွယ်ဆောင်ရှောက်သွားမယ်လို့လည်းတရုတ်ပြောခွင့်ရာကပြောပါတယ်။သမ္မတ Trump အစိုးရကတရုတ်တာဝန်ရှိသူတွေ၊ကုမ္ပဏီတွေနဲ့တရုတ်ကုန်ပစ္စည်းတွေအပေါ်လူခွေးရည်နဲ့လူညိုရည်ကိုအခြေခံအကြောင်းပြပြီးတက္ကပ်ပိတ်ဆို့မှုတွေကိုဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်။စီးပွားရေးကဘယ်လောက်ထိခိုက်မလဲဆိုတာမသိရသေးပေမဲ့တရုတ်နိုင်ငံဘက်ကတော့ရှင်ချင်းပြည်နယ်နဲ့ပတ်သက်လာရင်အကဲဆက်လေးရှိပါတယ်။အဲဒီပြည်နယ်မှာဝီဂါနဲ့တခြားမွတ်စလင်တပ်သန်းကျော်ထိသိမ်းစခန်းတွေမှာနေထိုင်နေကြရတယ်လို့လည်းဆက်ဆွဲခံထားရပါတယ်။တရုတ်နိုင်ငံမှာရှိတဲ့အဝတ်ထည်ထုတ်လုပ်ရေးလုပ်ငန်းတွေအတွက်ရှင်ချင်းပြည်နယ်ကခြေတဲ့ပစ္စည်းအဓိကထုတ်လုပ်ပြီးဘင်္ဂလားဒေ့ရှ်၊ဗီယက်နမ်နဲ့တခြားနိုင်ငံတွေစီကိုလည်းတင်ပို့ပါတယ်။အမေရိကန်တို့ရဲ့အရေးယူပိတ်ဆို့မှုကြောင့်နာမည်ကြီးအဝတ်ထည်ရောင်းချတဲ့ကုမ္ပဏီတွေအနေနဲ့သူတို့ထုတ်လုပ်တဲ့အဝတ်ထည်တွေမှာရှင်ချင်းထုတ်ခြေတွေအသုံးမပြုဖို့လိုအပ်လာမှာဖြစ်ပါတယ်။အမေရိကန်တို့ကမနစ်ကအမေရိကန်ဒေါ်လာ9ဘီလီယံတန်ဖိုးရှိတဲ့ခြေတဲ့နဲ့ဆက်နွယ်နေတဲ့ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံကနေတိုက်ရိုက်တင်သွင်းခဲ့တယ်လို့အမေရိကန်အစိုးရကပြောပါတယ်ခင်ဗျ။